ဒီဇင်ဘာလ 9 ရက်နေ့ ၁၀ ရက်နေ့တွေမှာ သမ္မတဂျိုးဘိုက်ဒန် ကမ္ဘာကထပြုကျင်းပမဲ့ online ဒီမိုကရေစီထိပ်သီးအစည်းအဝေးကို ကမ္ဘာကောင်းဆောင်တွေ အရက်ဖက်လူမှုအဖွဲ့တွေနဲ့ ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေ တက်ရောက်ကြဖို့ရှိပါတယ် ဒီအစည်းအဝေးကနေ ဒီမိုကရေစီသွေးသစ်လောင်းဖို့နဲ့ ဒီကနေ့ခေတ်မှာ ဒီမိုကရေစီ နိုင်ငံတွေရင်ဆိုင်နေရတဲ့ အကြီးမားဆုံးချိန်ချောက်မှုတွေကို စုပေါင်းလှုပ်ဆောင်မှုနဲ့ ဖြေရှင်းသွားဖို့ သဘောတူ အစီအစဉ်တစ်ခုကို ချမှတ်မှာဖြစ်ပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးအာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့အာဏာပြန်ယူလိုက်တာအပါအဝင်ကမ္ဘာတော်ဝန်းမှာအာဏာရှင်အစိုးရတွေပုံများလာနေချိန်ဒီမိုကရေစီအားကောင်းခိုင်မအောင်လုပ်မယ်လို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဘိုင်ဒန်ကကတိပေးခဲ့တာရဲ့တစေတပိုင်းအဖြစ်အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်တွေကတော့ဒီမိုကရေစီအ ဒီမိုကရေစီတည်သည့်အစည်းအဝေးတပ်ဖို့ဖိတ်ထားတဲ့အထက်မှာ89နိုင်ငံကလွတ်လပ်တဲ့တမမှုဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတွေအဖြစ်တတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ပြီး30နိုင်ငံကတစ်စိတ်တပိုင်းလွတ်လပ်တဲ့နိုင်ငံအစဉ်3နိုင်ငံကလွတ်လပ်မှုမရှိတဲ့အစဉ်တတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ်။